မောဆိုင်မခင်ဗျာဒေါ်နယ်ထရမ်ဆူရဟာတခါကြတော့ကအစ်တောင်အရာကိုမပြောနဲ့အာရှတိုက်ကိုတော့မသိပ်ပြီးတော့အလေးနားမထားခဲ့ပါဘူးအခုတောင်ကျုပ်ပင်လယ်နဲ့ပတ်သက်ပြီးတရုတ်နဲ့အပြိုင်ဆိုင်ဖြစ်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့စင်ကာပူအာဆီယံအစည်းအဝေးမှာစပြီးတော့အစ်တောင်ရှာကိစ္စကိုအရေးတကြီးလို့ပြောလာတယ်လို့ထင်ပါတယ်ရှာကြီးတော်သဘောတူပါသလားဒီကိစ္စမှာအစ်တောင်အရာအမေရိကန်အတွက်ဘလောက်အရေးကြီးပါသလဲ
The role of Southeast Asia in US policy is very important as you just said
အမေရိကန်နိုင်ငံရဲ့ဝါဒမှာအစ်တောင်အာရှရဲ့အခမ်းအနားတိတ်ကိုအရေးကြီးပါတယ်ခင်ဗျားပြောသလိုပါပဲတောင်တရုတ်ပင်လယ်ကိစ္စဟာအမေရိကန်ပြည်ထောင်စုအတွက်တိတ်အရေးကြီးပါတယ်လွတ်လပ်စွာရေချောင်းသွားလာခွင့်ရရှိရေးအပေါ်မှာလုံခြုံရေးကိစ္စမှီခိုးနေတာပါဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာမြန်မာနိုင်ငံကိုလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအလေးထားလာတာကိုလည်းပထမဦးဆုံးအကြိမ်တွေ့လာရပါတယ်ဒုတိယသမ္မတမိုက်ပင်စ်ဟာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ပြီးရိုဟင်ညာကိစ္စကိုပြောခဲ့ပါတယ်အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကအခြေအနေကိုပြင်ပလူတွေထက်သူတို့ကပိုသိတယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါဟာဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံစာမျက်နှာမှာဘယ်လောက်ဆိုးဆိုးဝါးဝါထိခိုက်နေတယ်ဆိုတာအတိအမှန်မပြည့်ရာငင်းပယ်ရာရောက်နေပါတယ
်။ဒါပေမဲ့သူကဒီရိုဟင်ညာအရေးမှသာရှုတ်ချပြီးမယ်မြန်မာနိုင်ငံကိုဒီမိုကရေစီဖော်ဆောင်ရေးမှကြာတော့ကူညီအားပေးသွားမယ်လို့ဆိုထားပါခင်ဗျာ
။ No, I mean the idea is the United States is interested in democratization.And people say well don't
the boy American ပြည်ထောင်စုဟာဒီမိုကရေစီဖော်ဆောင်ရေးမှာစိတ်ဝင်စားပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ကိုတိတ်ပြင်းပြင်းထန်ထန်မဝေဖန်နဲ့သူဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်နောက်ဆုံးမျှော်လင့်ချက်ပဲလို့လူတွေကဆိုကြပါတယ်။ကျွန်တော်မြင်မှာတော့ဒီအယူဆဟာမေးခွန်းထုတ်เสียဖြစ်နေပါတယ်။သူဟာဒီမိုကရေစီဖော်ဆောင်ရေးမှာအရင်အစိုးရထက်ပိုပြီးစိတ်ဝင်စားမှုမပြသပါဘူး။ရိညာကိစ္စသာမကသတင်းလွှတ်ခွင့်အပေါ်ဖိနှိပ်မှုတွေရှိနေသေးပါဒါကိုသူမဖြေရှင်းပါဘူးစေဆွေရလက်အောင်မှာထက်လွတ်လပ်မှုတွေရှိလာပေမဲ့ဖိနှိပ်ချုပ်ချယ်မှုတွေကရှိနေသေးပါအဲ့ဒီလွတ်လပ်မှုတွေဟာတကယ်တော့ဦးသိန်းစိန်လက်ထက်မှာအစာပြိုးခဲ့တာပါအခုဆိုရင် Amnesty International ကလည်းသူ့အပေါ်ချီးမြှင့်တဲ့စုကိုပြန်ယူသိမ်းလိုက်ပါတယ်ကျွန်တော်ကတော့ဒီလိုမယုတ်သိမ်းသင့်ဘူးလို့ယူဆပါတယ်ဒါပေမဲ့အနောက်နိုင်ငံတွေကဒီလိုပဲလှုပ်လာကြတော့သူ့ရဲ့ဂုံတိတ်ခါပုံမူထိခိုက်ကြဆင်းလာပါတယ်
ဒါမဲ့ဆရာကြီးခင်ဗျာအဲ့ဒီစုတသိမ့်တွေရုပ်သိမ်းတဲ့ကိစ္စကဘလောက်အရေးကြီးလို့လဲခင်ဗျာ
Of course it's a deal. Well, I mean Amnesty International exists basically to focus.
ဒါမဲ့ Amnesty International ဟာအမှန်တကယ်အားဖြင့်နိုင်ငံတကာအစိုးရတွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်တာကလွဲလို့အာဏာလုံးပိုင်권အစရာတွေတခုမှမရှိပါဘူး။ဒါဟာအင်မတန်လိုအပ်တဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်ကိုယ်တိုင်ကလည်း AI အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်။ဒါမဲ့လူတွေကိုစုတစိတ်တွေချင်းမြင်တာတိတ်လွယ်လင့်တကူနိုင်လွန်းပါတယ်ဒီကိစ္စကိုကျွန်တော်ဆောင်းပါးရေးထားပါတယ်ချင်းမြင်တာရဲ့စုတစိတ်ကိုပြန်မယုတ်သိမ့်သိမ့်ပါဘူးမပီးခင်ကလေးကတေချာစဉ်းစားလုပ်တင်ပါတယ
်ဟုတ်ကဲ့အခုကျွန်တော်ဒေါ်ဆန်းစုကြည်နဲ့မိုက်ပင်စ်ကိစ္စကိုပြန်ကောက်ချင်ပါတယ်ဗြိတိန်ကလူတယောက်ကရေးပါတယ်ဒါပင်စ်ဟာဒေါ်ဆန်းစုကြည်ကိုလူခွေနဲ့ပတ်သက်ပြီးတော့ဆရာလုပ်နေပေမဲ့သူတို့နိုင်ငံမှာတော့အမေရိက11ကလာတဲ့လူတွေကိုရဲဆဲဆဲလုံရဲဆူရဲရေးထားတာတွေ့ရပါတယ်တကယ်တော့ထမ်အဆူရကသူများကိုဝေဖန်ရလောက်အောင်သူ့အနေနဲ့ရောသူတို့အဆူရဘက်မှာရောလူခင်းကိုဘလောက်ထိ view size လို့လဲဆူရကိုလည်းပြောနေရတာအများကြီးကြားပါတယ်ဘယ်လိုပြောကြပါလဲတကယ်ကြောက
် Yeah well I mean we have lots of problems ourselves yes we do
ဟုတ်ပါတယ်ကျွန်တော်ဒီမှာလည်းပြဿနာတွေအများကြီးပါအမေရိကန်ပြည်ထောင်စုလည်း6ပြည့်ကင်းတဲလဲစင်မဟုတ်ပါဘူးအမေရိကတိုက်အလေပိုင်းကလာတဲ့လူတွေကိစ္စသမရရဲ့အင်ဗျူတော်သတင်းစာရှင်းလင်းပွဲမှာသတင်းတော်ကသတင်းယူတာပိတ်ပင်ခံရတဲ့ကိစ္စတွေမှာဆိုရင်သတင်းလွတ်လပ်ခွင့်ပြဿနာရှိနေပါတယ်ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာလည်းဒီမိုကရေစီနဲ့အခွင့်အရေးကိစ္စတွေမှာပြဿနာတွေအများကြီးရှိနေပါတယ်ဒါပေမဲ့ဒီအခြေခံသဘောတရားအယူအဆတွေကိုတော့သူများအတွက်ရောကျွန်တော်တို့ကိုယ်တိုင်အတွက်ပါချုပ်ကန့်ထားရမှာပါပြဿနာရှိနေတာကိုဖော်ထုတ်ပြောဆိုကြရမှာဖြစ်ပါတယ်ရိုဟင်ညာကိစ္စအပေါ်တုံ့ပြန်ကန်တွယ်မှုမတူကွဲပြားတဲ့အတွက်မြန်မာနိုင်ငံအပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဩဇာမှေးမိန်သွားပြီးတရုတ်ရဲ့ဩဇာပိုကြီးထွားလာနေပါတယ်ဒါဟာကျွန်တော်တို့ဘေးကျန်နံကျအခြေအနေဖြစ်လာပါတယ်
ဒီနေရာမှာဆာဒီအရေဗျာကိုအမေရိကန်လက်နက်ရောင်းတဲ့ကိစ္စလည်းတစ်ဆက်တည်းပြောသင့်တယ်လို့ထင်ပါတယ်ဆာဒီအရေဗျာဟာသူတို့နိုင်ငံတွင်းမှာလူခွင့်ရေးခေါင်းပါတဲ့အပြင်ယမန်စစ်ပွဲမှာဝင်ပြီးရောဆွတ်ဖက်နေတော့ကမ္ဘာအကြီးဆုံးအငါဘေးကြောက်ရွံ့မဲ့အန္တရာယ်ကြုံရပါတယ်ဒါလည်းပဲအမေရိကန်ပြည်ထောင်စုကလက်နက်ရောင်းနေစေဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းလက်နက်ရောင်းရဖို့ကပူအရေးကြီးတယ်လို့ပြောနေတာပါခင်ဗျာ
Well the time I don't approve of US policy in that regard
ဒီ story ကိုလက်နဲ့ရောင်းတဲ့ကိစ္စမှာအမေရိကန်ရဲ့မူဝါဒကိုကျွန်တော်လည်းသဘောမတူပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံတိုင်းဟာသူ့အကျိုးစီးပွားနဲ့လှုပ်ချင်တဲ့ဆန္ဒဒါမှမဟုတ်စံသတ်မှတ်ချက်ကိုချိန်ညင်ရမှာဖြစ်ပါတယ်။နောက်တစ်ချက်ကဒါဟာအများနဲ့ပတ်သက်သလားတူဦးတယောက်ကိစ္စလားဆိုတာကြည့်ရမှာဖြစ်ပါတယ်။နိုင်ငံတစ်ခုကအမေရိကန်ပြည်ထောင်စုကိုလူသိရှင်ကြားဝေဖန်နေဆိုရင်သမ္မတကလူသိရှင်ကြားတုတ်ပြန်ရမှာဖြစ်ပါတယ်။တူဦးတယောက်ချင်းဝေဖန်တာမျိုးဆိုရင်တော့ဒါကိုအသီးသီးသန့်သန့်ပြုပြင်နိုင်မဲ့နီလန်တစ်ခုရှိနိုင်ပါတယ်။မြန်မာနိုင်ငံကိုလူသိရှင်ကြားဝေဖန်ရင်မြန်မာနိုင်ငံကလည်းအမျိုးသားရေးအခြေခံနဲ့တုတ်ပြန်လာမှာပဲဖြစ်ပါတယ်။ဒါကသဘာဝပါပဲ
။နောက်တစ်ခုမေးချင်တာကတော့ဒီဒုက္ခတွေပြန်လဲလက်ခံရေးကိစ္စမှာမြန်မာနိုင်ငံဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောနှစ်ဖက်သဘောတူထားကြပါမယ်။နိုင်ငံတကာ NGO တွေနဲ့နိုင်ငံတကာအဆိုင်အမတွေကနေပြီးတော့ဒီကိစ္စကိုဟန်တားနေတဲ့ကိစ္စဖြစ်ပါတယ်။ဒါကိုဘယ်လိုမြင်ပါလဲခင်ဗျာ။ဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
Yeah, right. And this is theater. This isn't reality. The Burmese government doesn't really want them back.
ဟုတ်တယ်လေ။အဲ့ဒါအခြေအနေမှန်ပဲ။မြန်မာအစိုးရကသူတို့ကိုတကယ်ပြန်ပြီးလက်မခံခြင်းဘူး။သူတို့ဟာငါတို့စီကမဟုတ်ဘူး။တိုင်းသားမဟုတ်ဘူး။သူတို့ကိုဖယ်ရှားပစ်ခြင်းနဲ့ဒါကိုလူသိရှင်ကြားမလုပ်နိုင်တော့ဘင်္ဂလားဒေ့ရှ်နဲ့အပေးယူလုပ်ပြီးမှုံဝေါဝါလုပ်ပစ်တယ်ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကိုမလိုချင်ကြဘူးမထားချင်ကြဘူ
းဟုတ်သေးပါဦးခင်ဗျာမြန်မာအစိုးရကသူတို့ကိုလူတိုင်းကိုလက်မခံဘူးလို့ပြောတာမဟုတ်ပါဘူးဥပဒေနဲ့ကန့်ညီတဲ့လူကိုနိုင်ငံသားပြင်မယ်လို့တောင်ပြောနေရပါခင်ဗျာ
yeah I'm a 1/10 of 1%
that's a bend that's a check
no လေတစ်ဆယ်ရာခိုင်နှုန်းလားတစ်ရာခိုင်နှုန်းလား
အဒါကတော့အထောက်အထားပေါ်မှာမူတည်မှာပါအထောက်အထားပြတ်နိုင်တဲ့သူကိုလက်ခံမယ်လို့ပြောထားတာပဲတွေးရပါတယ်နောက်တစ်ခုကဆရာကြီးကတိုင်းရင်းသားဆိုတာထည့်ပြောသွားတယ်တိုင်းရင်းသားဆိုတာကဌာနေတိုင်းရင်းသား indigenous people တွေကိုသာမြန်မာတွေကတော့ဒါတိုင်းရင်းသားလို့သတ်မှတ်ကြတာပါခင်ဗျာ
Yeah, the people say that these are not Taiwanese, therefore they don't have citizenship.
No, no, they don't say that, sir.
And if they have citizenship,
through our Taiwanese, we have to prove that 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 1823ခုနှစ်မတိုင်ခင်ကတည်းကစပြီးနေထိုင်ခဲ့ကြောင်းသက်သေပြရမယ်လို့1982နိုင်ငံသားဥပဒေမှာပြဋ္ဌာန်းထားတယ်လေဆိုတော့ဒါဟာမဖြစ်နိုင်တဲ့အခြေအနေပါဒါဟာတိတ်ဝမ်းနေစရာကောင်းတယ်လို့ထင်ပါတယ
်အဲဆရာကြီးရဲ့ဒါကိုထားလိုက်ပါတော့ဒီမှာအစားကရည်ခဲ့တဲ့အကြောင်းအရာကိုပြန်ကောက်ပြစီအမေရိကန်ဟာတောင်ပြုတ်ပင်လဲအရေးမှာအစ်တောင်အရှနိုင်ငံတွေကိုတရုတ်နဲ့အပြိုင်ဆိုင်စည်းုံနေပါတယ်အမေရိကန်ရဲ့ဆွေးဆောင်မှုကိုအစ်တောင်အရှနိုင်ငံတွေလိုက်ပါလာလိမ့်မယ်လို့ထင်ပါသလားခင်ဗျာ
Southeast Asian doesn't want to be on the side of the United States but it doesn't want to be on the side of China either
အစ်တောင်အရှနိုင်ငံတွေကအမေရိကန်ပြည်ထောင်စုဘက်မပါကျင်သလိုတရုတ်ဘက်ကိုလည်းမပါကျင်ပါဘူးသူတို့ဟာနှစ်ဖက်စလုံးကိုလိုချင်ပါတယ်ဒါမှမဟုတ်နှစ်ဖက်စလုံးကိုမလိုချင်ပါဘူးဒီလိုပဲပြောရမှာပါတနည်းပြောရင်ဒီနှစ်ဖက်နဲ့သူတို့ထိမ့်ညှိချင်ပါတယ်သူတို့ဟာတရုတ်နဲ့ကင်းကွာလို့မရနိုင်ဘူးဆိုတာသူတို့သိပါတယ်ပထဝီအနေထားရရောစီးပွားရေးအရပါကင်းကွာလို့မရနိုင်တယ်လို့လူမျိုးရေးအရလည်းအဲ့ဒီနိုင်ငံတွေမှာတရုတ်လူမျိုးတွေအများကြီးနေနေကြတာပါတစ်ချိန်တည်းမှာပဲတရုတ်ကတစ်ဖက်သက်ကြီးစိုးမှာကိုလည်းသူတို့မလိုလားကြပါဘူးထိမ့်ညှိတဲ့အနေနဲ့အမေရိကန်ကိုလည်းလိုချင်ကြပါတယ်တိတ်ကောင်းတဲ့နိုင်ငံသားဆက်ဆံရေးချင်းကမှုပါသို့တော်ဖြစ်နိုင်မဖြစ်နိုင်ကတော့ကျွန်တော်မသိပါဘူး
နောက်ဒီတောင်ပြုတ်ပင်လယ်ကိစ္စဟာဒေသတွင်းကိစ္စသာဖြစ်တယ်ဒေသတွင်းနိုင်ငံတွေအကြမ်းသာဖြည့်ဆည်းရမှာဖြစ်တယ်အမေရိကန်နဲ့မဆိုင်ဘူးလို့တရုတ်ဖက်ကပြောသလိုအစ်တောင်အရှနိုင်ငံတချို့ကလည်းဒီတိုင်းပဲပြောနေကြပါတယ
် Well, it is a regional concern but the question is internationally the freedom of movement
ဒါဒေသတွင်းကိစ္စဖြစ်ပါတယ်ဒါပေမဲ့ပင်လယ်ရေကြောင်းကိစ္စကတော့နိုင်ငံတကာကိစ္စဖြစ်နေပါတယ်အဲ့ဒီကမလက္ကာရေလက်ကြားဆိုရင်မလေးရှားနဲ့အင်ဒိုနီးရှားတို့ကဒါသူတို့နဲ့သာဆိုင်တယ်လို့ပြောကောင်းပြောမှာပါဒါပေမဲ့ကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားလည်းရှိနေပါတယ်ဒီရေလမ်းကြောင်းတွေဟာနိုင်ငံတိုင်းအကျိုးစီးပွားနဲ့ပတ်သက်နေပါတယ်အင်္ဂလိပ်ရေလက်ကြားလည်းဒီလိုပါပဲဒါဟာနိုင်ငံတကာနဲ့ဆိုင်ပါတယ်ဒီအတွက်လှုပ်ထုံးလုံနီးဆိုင်ရာစံတရက်သတ်မှတ်ပေးထားဖို့ပဲလိုအပ်ပါတယ်တောင်တရုတ်ပင်လယ်ကြတော့တရုတ်ကအားလုံးသူတယောက်ပဲပိုင်တယ်ဆိုပြီးလုပ်နေတာပါသူတို့စာတင်ကြောင်းတွေမှာကလေးတွေကိုလည်းဒီလိုပဲတင်ပေးနေတယ်လို့ကျွန်တော်ကိုတရုတ်မိတ်ဆွေတွေကပြောပါတယ်
တောင်ပြုတ်ပင်လယ်ဟာရေလမ်းကြောင်းအတွက်အရေးကြီးတယ်လို့ပဲမြန်မာနိုင်ငံဟာလည်းတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်အရေးကြီးတဲ့နေရာဖြစ်ပါတယ်။ဒါကြောင့်သူတို့ကလူခွင့်ရေးကိုဂရုမစိုက်ဘဲဖိပြီးတော့တာစီးပွားရေးပြင်ရင်နှီးမြှုပ်နှံမှုတွေလုပ်နေပါတယ်။ဒီချိန်မှာလူခွင့်ရေးကိစ္စကိုပြောနေတဲ့အမေရိကန်နိုင်ငံကတရုတ်နဲ့ရှင်ပြိုင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
။ We can't counter economically.
စီးပွားရေးကကျွန်တော်တို့မရှင်ပြိုင်နိုင်ပါဘူး။မြန်မာနိုင်ငံမှာကျွန်တော်တို့ထက်တရုတ်ကအများကြီးပိုပြီးငွေကြေးစိုက်ထုတ်နိုင်ပါတယ်။ပြီးတော့တရုတ်က ရေနံပိုင်လိုင်းတွေကြောက်ဖြူစိတ်ကန်းသဘောတူညီချက်ယထာလန်စတာတွေရှိနေပါပြီ။ဒါတွေဟာယူနန်ပြည်နယ်အတွက်လည်းသိအရေးကြီးပါတယ်။ဆိုတော့တရုတ်ကိုကျွန်တော်တို့ကစီးပွားရေးရမရှင်းပြနိုင်ပါဘူး။ကျွန်တော်တို့ဘက်ကလုံနိုင်တာကတော့ကျင်းဝတ်သိခါဆန်ယာနီလန်မော်ရယ်ဝေးအရာသာတစုံတရာလှုပ်ဆောင်နိုင်မှာဖြစ်ပါတယ
်။ဟုတ်ကဲ့။အဲ့ဒီ moral kind of influence ဆိုတာလက်တွေ့အချင်းဘယ်လိုကိစ္စမျိုးလို့အဓိပ္ပာယ်ဖွင့်ရမလဲခင်ဗျာ
။ I don't know how they can do that. I mean Pence tried to do something I'm not
sure. ကျွန်တော်လည်းမသိပါဘူး။ဒုသမရ Mike Pence ကတော့တခုခုလှုပ်ဖို့အားထုတ်နေပါတယ်။ဒါပေမဲ့ကျွန်တော်ကတော့ Pence ကိုသိအထင်မကြီးပါဘူး။သူဟာအမှန်အားတွေတော်တော်များများပြောခဲ့တယ်လို့ထင်ပါတယ်။ဒေါ်ဆန်းစုကြည်ကလုံးဝပယ်ချလိုက်ပါတယ်။ဒါစစ်တပ်ရဲ့အခန်းကဏ္ဍကိုစိုးရိမ်နေလို့ဆိုတာကိုအားလုံးကသိကြပါတယ်။